ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးမီရှဲဘက်ချလာဟာတရုတ်နိုင်ငံကိုတနင်္လာနေ့မှာရောက်သွားပါပြီ။ဒီခီးစဉ်အတွင်းတရုတ်အနောက်မြောက်ပိုင်းရှင်ကျန်းဒေသတွေကလူခွင့်ရေးချိုးဖောက်မှုဆန်ရဆက်ဆဲမှုတွေနဲ့ပတ်သက်ပြီးဆွေးနွေးပြောကြားမယ်လို့ခန့်မှန်းရပါတယ်။သူ့ရဲ့6ရက်ခီးစဉ်အတွင်းမဟာမင်းကြီးဘက်ချလာဟာရှင်ကျန်းဒေသမြို့တော်ဥရမ်ကီနဲ့ကက်ရှ်ကာမြို့တွေကိုတွားရောက်ဖို့ရှိပါတယ်။ဒီအဆိုရဟာရှင်ကျန်းကတိုင်းဒေသဝီဂါမွတ်စလင်တပ်တန်းကိုထိန်းသိမ်းထားတာဖြစ်ပြီးသူတို့ဟာလူခွင့်ရေးချိုးဖောက်မှုခံရနိုင်ပွဲရှိတယ်လို့ကုလသမဂ္ဂကဆွဆွဲထားတာပါ။ဒါကိုတရုတ်အစိုးရကတော့ညှင်းဆိုပါတယ်။အခုလိုလူခွင့်ရေးမဟာမင်းကြီးရဲ့ခီးစဉ်ဟာရှင်ကျန်းမှာတရုတ်အစိုးရကနှိမ့်ဆက်ညှင်းပန်းတာတွေဖြစ်လာနိုင်တယ်လို့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေကသတိပေးပါတယ်။ဒီမဟာမင်းကြီးရဲ့ခီးစဉ်မှာသတင်းမီဒီယာသမားတွေလိုက်ပါမှာမဟုတ်တယ်လို့တရုတ်အစိုးရထိန်းသိမ်းထားတဲ့ဝီဂါမွတ်စလင်တွေစီတွားရောက်ခွင့်ပေးမပေးလဲတဲတဲကွယ်ကွယ်မသိရသေးပါဘူး။လူခွင့်ရေးမဟာမင်းကြီးဘက်ရှရဲ့ဒီခီးစဉ်ဟာ2005ခုနှစ်ကစပြီးပထမဆုံးအချိန်ဖြစ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးတဦးတရုတ်နိုင်ငံကိုတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။